မနေ့ကလုပ်ခဲ့တဲ့အမေရိကန်ပြည်ထောင်စုပါတီတွင်သမ္မတလောင်းရွေးချယ်ပွဲတွေမှာလက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ဟာသူတို့ရဲ့သက်ဆိုင်ရာပါတီအသီးသီးမှာအားလုံးနီးပါးအနိုင်ရလိုက်တဲ့အတွက်ကြောင့်အခုလာမယ့်နိုမာလာသမ္မတရွေးကောက်ပွဲမှာလည်းသူတို့နှစ်ယောက်ပဲပြန်လည်ရှင်ပြန်ရဖို့ပုံပြီးနှိစံနေပါတယ်။ Republican Party တွင်ပြိုင်ပွဲဝင်အားလုံးနီးပါးအနိုင်ရလိုက်တဲ့သမ္မတဟောင်းဒေါ်နယ်ထရန့်ကတော့မနေ့ကရွေးကောက်ပွဲတွေဟာတမိုင်းမှာအရေးကြီးဆုံးနေ့တစ်နေ့ဖြစ်အောင်မွေးခံပြောဆိုနေပါတယ်။
An amazing night, an amazing day. It's been an incredible period of time in our country's history. It's been sad and.
အရင်ကမရှိခဲ့ဘူးတဲ့အံ့ဩဖို့ကောင်းလောက်အောင်အပြတ်အသတ်အနိုင်ရတဲ့နေ့တစ်နေ့ဖြစ်တယ်လို့တိုင်းပြည်ရဲ့သမိုင်းအတွက်ထူးခြားတဲ့အခြေအနေကိုကြုံတွေ့နေရပြီဆိုပြီးသမ္မတဟောင်းဒေါ်နယ်ထရန့်ကဖလော်ရီဒါပြည်နယ်ဖမ်ဘီချ်နေအိမ်မှာမနေ့ကပြောဆိုသွားခဲ့တာပါ Republican ဘက်ကသမ္မတဟောင်းဒေါ်နယ်ထရန့်နဲ့အပြိုင်သမ္မတလောင်းရွေးချယ်ပွဲမှာပါဝင်ရှင်ပြိုင်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ဟောင်းနီကီဟေးလီကတော့သူ့ရဲ့မဲဆွယ်စည်းရုံးမှုတွေကိုမကြခင်မှာရပ်ဆိုင်းလိုက်ဖို့ပြင်ဆင်နေတယ်လို့သူနဲ့နှီးဆက်တဲ့သတင်းရင်းမြစ်တစ်ခုကပြောပါတယ်ဒေါ်နယ်ထရမ့်ကတော့ Republican Party ရင်းသမ္မတရောင်းရွေးပွဲမှာယူထားပြည်နယ်ပါဝင်နေရာ14ခုမှာအနိုင်ရပြီးတော့ Nikki Haley ကတော့ Vermont ပြည်နယ်တစ်ခုထဲမှာပဲအနိုင်ရခဲ့တာပါ Democratic Party တွင်သမ္မတရောင်းပနမရွေးပွဲတွေမှာတော့သမ္မတဂျိုးဘိုင်ဒန်က Virginia, Texas, Minnesota နဲ့ Colorado ပြည်နယ်တွေအပါအဝင်ပြည်နယ်15ပြည်နယ်မှာအနိုင်ရပြီးတော့ဒါပေမဲ့အမေရိကန်ပြည်ထောင်စုပိုင်ဆာမိုအာကျွန်းမှာတော့သမ္မတဘိုင်ဒန်ကရှုံးနေခဲ့ပါတယ်။နောက်ဆုံးကြံတဲ့ပြည်နယ်ရွေးကောက်ပွဲရလဒ်တွေကိုတော့ဒီနေ့ကြေညာဖို့ရှိနေပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့ဒေါ်နယ်ထရန့်သာရွေးကောက်ပွဲအနိုင်ရမယ်ဆိုရင်တိုင်းပြည်ဖျို့ဖျဲဖြစ်ပြီးတော့သဘောထားကွဲလွဲချက်တွေနဲ့အစည်းတည်သလိုဖြစ်နိုင်လို့အမှောင်တွေကိုရောက်သွားနိုင်တယ်ဆိုပြီးတော့သတိပေးပြောဆိုနေပါတယ်ရှင်။